ကချင်ပြည်နယ်ပမော်မြို့နယ်ဘက်မှာ KIA ကချင်လူမျိုးရေးတပ်ဖွဲ့ကတိုက်တိုက်ထားတဲ့အလောပွန်တပ်စခန်းကိုမြန်မာစစ်တပ်ကတိုက်လေရင်တွေပါတုံးပြီးတော့ထိုးစစ်ဆင်နေပါတယ်။ KIA တပ်တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုတော့ VOA တင်းတောင်နိုင်ကွင်းကသတင်းပေးပို့ထားပါရဲ့ရှင်
။ကချင်ပြည်နယ်ပမော်မြို့နယ်ဒေါဖုံးရံမြို့ကနေမိုင်20ကျော်လောက်မှာရှိတဲ့စစ်စခန်းတစ်ခုကိုပြန်လည်သိမ်းပိုက်နိုင်ဖို့စစ်ကောင်စီတပ်တွေကနေမြေပြင်ကနေတမကဝေဟင်ကပါထိုးစစ်ဆင်တိုက်နေပါတယ်။မြန်မာစစ်တပ်ရဲ့ပြူဟာကုန်းဖြစ်ခဲ့တဲ့အလောပုန်တပ်စခန်းကိုတချင်လက်နက်ကန် KIA တပ်တွေကမလ25ရက်နေ့မှာတိုက်ခိုက်သိမ်းပိုက်ခဲ့တာကြောင့်ပြန်လည်သိမ်းနိုင်ဖို့အစိုးရတပ်တွေဘက်ကကြိုးစားနေပုံရပါတယ်။အလောပုန်တောင်ကုန်းစခန်းလက်ရှိတိုက်ပွဲချင်းတွေကတော့ KIA ပြောခွင့်ရဒုဗိုလ်မှူးကြီးနော်ဘူကခုလိုပြောပါတယ်
။ဒီတောင်ကုန်းကဒီနေ့အစိုးရရဲ့လည်းလင်းပြန်နေလားတာကိုလည်းလင်းပြန်နေလားသိချပါလေ။ကတ္တနာတင်လို့ဖြစ်တယ်။ဘုန်းကြီးလည်းလားအခြေခံလင်းပြန်တော့ဖိုက်တာတွေပေါ့ဖိုက်တာကြီးပဲလာတာ။နောက်ရှိချင်းကနေလည်းထူလာတယ်။ဒါတော့ကေယားသူခံဒီမှာတော့တိုက်ပွဲရောဆင်းနေတုန်းဖြစ်ပါလေ
။အလောပုန်တကုစခန်းပြင် KIA ဌာနချုပ်ရှိရာလိုင်ဆိုင်မြို့ရအပြင်ဘက်မှာရှိတဲ့ KIA တိုက်ရင်30စခန်းကိုလည်းမြန်မာစစ်တပ်ကအင်အားလုံးကြီးနဲ့တိုက်ခိုက်နေသလိုလေကြောင်းကနေတိုက်လေရင်နှစ်စီးနဲ့လည်းပြစ်ခတ်တိုက်ခိုက်နေတယ်လို့ပြောပါတယ်။တိုက်ပွဲဖြစ်တာပြင်းထန်နေပေမဲ့စိတ်ကိုင်းမှုအခြေအနေတွေကတော့ဒုဗိုလ်မှူးကြီးနော်ဘူးကလည်းအခုလိုလောလောဆယ်အတိမပြုတ်နိုင်သေးဘူးလို့ပြောပါတယ်။ဒေါ်ဖုံးရံဒေသခံတယောက်ကတော့မနေ့ကနေ့ဒီမနေ့တိုက်ခိုက်မှုအတွင်းလက်နက်ကြီးကြီးရောက်ပြင်းထန်ရွာကဒေသခံတွေထိခိုက်မှုရှိနေတယ်လို့ပြောပါတယ
်။အလို့ဘယ်မှာတော့ဒီမနေ့ကျွန်တော်ကြားလိုက်တဲ့ဒီကတော့ဒီပြင်းထန်ကြီးရွာအမှောင်မှာနည်းနည်းနည်းနည်းညာဒီစစ်တပ်ကဘာမှမကြည့်တော့ဘောပဲခရိုင်ရမ်းမကြည့်ရတာအဲလက်နက်ကြီးပြင်းလို့ဖုံးကြီးတပားရယ်ဒီပြည်သူလည်းရောက်ဆုံးလာတာကြည့်ရလို့ပြားချားလိုက်ကြာဆုံးဆုံးသွားတာတယောက်လို့ကြားနေ
ပမော်မြင့်ကြီးနာကလန်းမပေါ်မှာရှိတဲ့မြို့တဲ့သာပေမြင့်စကားဆောက်သံစကံခုကိုလည်း TNA ကစိုက်ဆက်ချက်တယ်လို့အနီလာမြို့တဲ့ကြီးရွာသားလူကပြောပါတယ
်နင်းနေညာအခါတပ်ဖွဲ့ရှိတဲ့တမ်းမှာတပ်ပင်းတားလေဘုဘကံရောဒီဘကံရောစခန်းတေးပေါ့
ဒီကိနပေါ်မှာလမ်းပေါ်ရှိမြို့သိရွာနေတချို့ပေါ်မှာလက်နက်ကြီးကြီးကြားရောက်ခဲ့တဲ့အတွက်နေတချို့ပျက်စီးခဲ့တယ်လို့ထိခိုက်ဒေဆုံးသူလည်းရှိနေတယ်လို့မြို့ခံတွေကပြောပါတယ်
။မင်းညာဆက်တမကြီးတော့ကလည်းပြည်တဲ့လက်နက်ကြီးကြောင့်ဘယ်ကနေပြည်တဲ့တော့မကြည့်ဘူးလေအဲ့ဒါဒီကိကြီးရွာနမောချောင်းရက်ပေါ်မှာနေထိုင်တော့လူကြီးတူကလက်နက်ကြီးကြီးကောင်ထိမှဒွချင်းကြီးတွေကလို့ပြောရစရာအဲ့တက်ကနေစီချိုးလို့ပြောရဲနောက်အိမ်ကလုံးလုံးဝကိုရပြန်ရှိအောင်ပျက်စီးတော့လို့ပြောကြတယ်
အခုလိုပြေခါတိုက်ခိုက်မှုတွေကြောင့်အနီးအနားမှာရှိတဲ့ရွာသားတွေဘေးလွတ်ရာကိုထွက်ပြေးခဲ့ကြရပါတယ်။အာဏာသိမ်းအုပ်ချုပ်နေတဲ့နှစ်သက်ကစစ်ကောင်စီဘက်ကဧပြီလ9ရက်နေ့ပြေခါတိုက်ခိုက်မှုတွေရပ်ဆိုင်ထားကြောင်းကြေညာထားသလိုမြောက်ပိုင်းမှာမိလန်းလိုက်တန်ဖွဲ့တွေဘက်ကလည်းအပြစ်ခတ်ရပ်ဆိုင်မယ်လို့ကြေညာထားပေမဲ့တချင်းမြင်းနဲ့တမ်းမြင်းနဲ့ဘက်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ကချင်လူလိုက်ရေး KIA ဖွဲ့ CNL တမ်းပလောင်သက်ဖွဲ့ဒီမျိုးသားစီယုံ KNU စတဲ့ဖွဲ့သူနဲ့စစ်တပ်တွေကတိုက်ပွဲတွေဖြစ်ပွားနေတာပါဒီလိုဖြစ်ပွားနေတဲ့တိုက်ပွဲကိုသိရှိဖို့စစ်ကောင်စီပြောရေးစုခွေကိုဆက်တွယ်ခဲ့ပြီးမှမရသေးပါဘူ
းအန်ကုန်ရင်တင်ပြပေးကြပါ